အကြိမ်30မြောက်ရှီတော်ရှာအကစားပြိုင်ပွဲ SEA Games အမျိုးသား U22 ဘောလုံးပွဲဝင်ရောက်ရှင်ပြိုင်နေတဲ့မြန်မာဘောလုံးတင်ဟာဒီကနေ့ Timor Leste အသင်းနဲ့ရှင်ပြိုင်ရပါမယ်။အင်းရှင်ဖိလစ်ပိုင်အသင်း၊မလေးရှား၊ကမ္ဘောဒီးယား Timor Leste အသင်းတွေနဲ့အုပ်စု A မှာကြာနေတဲ့မြန်မာအသင်းဟာလက်ရှိချိန်ထိဆိုရင်နှစ်ပွဲကစားတစ်ပွဲနိုင်တစ်ပွဲတည်းရမှတ်၄မှတ်နဲ့အုပ်စုဒုတိယနေရာမှာရှိနေပါတယ်။ Timor အသင်းကတော့တစ်ပွဲကစားတစ်ပွဲရှုံးရမှတ်မရှိသေးပါဘူး။ကမ္ဘောဒီးယားအသင်းကမြန်မာအသင်းနဲ့ပွဲတူအမှတ်တူရာဂိုးအတာနဲ့အုပ်စုပထမနေရာမှာရှိနေပါတယ်။ဒီပွဲကိုနိုင်ရမယ်ဆိုရင်တော့မြန်မာအသင်းအနေနဲ့ဒုတိယအဆင့်ကိုတက်ဖို့အတော်လေးအလားအလာကောင်းသွားပြီလို့ဆိုရမှာပါမြန်မာအသင်းဟာအဖွင့်ပွဲအဖြစ်မလေးရှားအသင်းနဲ့ကန်တာမှာတစ်ဖက်တစ်ကိုးစီနဲ့တည်ရကြပြီးအင်းရှင်ဖိလစ်ပိုင်အသင်းနဲ့ဒုတိယပွဲကန်တာမှာတော့နှစ်ကိုးတစ်ကိုးနဲ့နိုင်ရပါတယ်1988ခုနှစ်ကစတင်တဲ့ SEA Games ဘောလုံးပြိုင်ပွဲတမိုင်းတစ်လျှောက်နှစ်40ကျော်အတွင်းမြန်မာအသင်းဟာဘောလုံးပွဲ3ချိန်တက်ဖို့ပြီးတစ်ချိန်မှဘူးမဆွဲဘူးသေးပါဘူး1993ခုနှစ်ကဘောလုံးပွဲမှာထိုင်းအသင်းကို4ကို3ကို2009ခုနှစ်ကဘောလုံးပွဲမှာထိုင်းအသင်းကို2ကိုးပြတ်2015ခုနှစ်ကဘောလုံးပွဲမှာလည်းထိုင်းအသင်းကိုပဲ3ခုပြတ်နဲ့အသီးသီးရှုံးပြီးတော့ချွေတိုက်စိတ်နဲ့လွဲချော်ခဲ့ပါတယ်။ SEA Games တမိုင်းမှာအအောင်မြင်ဆုံးဖြစ်တဲ့ထိုင်းအသင်းကတော့ဒီနှစ်ပွဲမှာအဖွင့်ပွဲမှာကိုပဲအင်ဒိုနီးရှားအသင်းကို2ခုပြတ်နဲ့ရှုံးပြီးတဲ့နောက်ဒီကနေ့ဒုတိယပွဲဖြစ်ဘရူနိုင်းအသင်းနဲ့ကန်တာမှာတော့9ခုပြတ်နဲ့အနိုင်ရသွားပါတယ်။